မြန်မာနိုင်ငံအတွင်းလက်ရှိတိုင်းဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေအလုံးအမြင့်ဆုံးရတန်းကြဖို့ကချင်နိုင်ငံရဲ့ပါတီများညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီ KPCC အဖွဲ့ကတောင်းဆိုလိုက်ပါတယ်။2018ခုနှစ်ဇန်နဝါရီလ1ရက်နေ့တစ်ကူအတွက်ပေးပို့တဲ့အဖွဲ့ရဲ့သဘွန်လွာထဲမှာအဲ့ဒီလိုတောင်းဆိုလိုက်တာပါ။မြန်မာနိုင်ငံတဝန်းငြိမ်းချမ်းရေးရရှိဖို့အတွက်နိုင်ငံရေးပြဿနာတွေကိုဖြေရှင်းကြရမှာစစ်ရေးနည်းနဲ့ဖြေရှင်းတာမျိုးမဟုတ်ပဲနိုင်ငံရေးဆွေးနွေးပွဲနည်းလမ်းတွေနဲ့သာငြိမ်းချမ်းစွာဖြေရှင်းကြဖို့ကိုလည်းတောင်းဆိုသလိုအမျိုးသားပြန်လည်တင်မြရေးနဲ့ငြိမ်းချမ်းသာယာပြီးဒီမိုကရေစီနဲ့ကန့်ညီတဲ့လူ့အခွင့်အရေးရရှိအောင်လုပ်ဆောင်ကြဖို့ကိုလည်းညညာချက်ထမတိုက်တွန်းတောင်းဆိုထားပါတယ်။ခရစ်မတ်ယာဒီကာလအတွင်းမှာပဲဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသအတွင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေထပ်မံပြင်းထန်လာတာဖြစ်ပါတယ်။နှစ်သစ်မှာမြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားပြည်သူတွေအားလုံးဘေးပြာကင်းပြီးငြိမ်းချမ်းစွာနေထိုင်ကြဖို့ကိုလည်း KPCC အဖွဲ့ကစုမုံကောင်းတောင်းပါတယ်။အလားတူပဲအခုလိုနှစ်သစ်ကူအခါသမယမှာမြန်မာနိုင်ငံသားအချင်းချင်းတိုင်းရင်းသားအချင်းချင်းကြားမယုံကြည်မှုတွေအမုန်းတရားတွေကိုဖြေလျှော့ပြီးစီးလုံးချစ်ခင်ယုံကြည်စွာနေထိုင်ဆက်ဆံကြဖို့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့2018နှစ်သက်ကူတဝန်လွာထဲမှာတိုက်တွန်းထားပါတယ်ရှင်။